တရားသံဃာမိဘဆရာသမားတို့အားယောသိမြတ်တို့လက်ဆောင်မိုး၍ရှိခိုးပူဇော်ပူမြော်မှန်လျှော့ကြော့ရသောပူဇွန်တပနာမစေရနာတို့ကြောင့်မိမိတို့ယခုနာစေဖြစ်သောတရားတော်သည်မဉ္ဇဉ်ပူဇံကိုကျေးဇူးပြု၍နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ရသည်ဖြစ်ကြပါစေ။အဲ့ဒီမှာလည်းပဲပေးတဲ့ဆုနဲ့ပြည့်ပါစေလို့မဆိုပါနဲ့။အလုစင်တိုင်းကြိုးစားအထုတ်ပါမယ်လို့ဆိုပေးပါ။ကဲဘယ်လိုဆိုပါမလဲ။အဲ့ဒါဘာကြောင့်ပြောရသလဲဆိုတော့မဉ္ဇဉ်ပူဇံဆိုတာအလုမလုပဲနဲ့ဆုတောင်းလို့မရဘူးဆိုတာသိစေခြင်းလို့နော်ဒါဒီအကြော့အကျိုးကိုပြောင်းထားတဲ့အကြောင်းနောက်ပိုင်းမှာဘုန်းကြီးပြောပါမယ်။အဲအခုဒီမှာတရားအောက်ထုတ်တဲ့အခါမှာအာဇီဝဓမ္မကသီလဆိုတာလေးကိုစောင့်တည်ကြရအောင်နော်တရားနာတဲ့အခါမှာဗုဒ္ဓဘာသာမှာသီလကစပြောရတယ်အဲကြောင့်မလို့သီလနဲ့စပြောရအောင်ဘုန်းကြီးဆိုတဲ့အတိုင်းလိုက်ဆိုပါမယံဗန္တိသန္တာရဝိတ္တဒုက္ခတောမောဇနတ္ထာယတိတရဏေနတဟအထင်ကသမ္ပနာကတံအာဇီဝဓမ္မကတိလံသမာဓိယာမဣရမေပုညံနိဗ္ဗာန်တ္တပစ္စယောဟောတုဣရန်နောဘုံညာညာတိနံဟောတုဒုက္ခိတာဟောတုညာတယောတိတရဏေနသဟအထင်ကသမ္ပန္နာကတံအာဇီဝဓမ္မကတိလံဓမ္မံသာရုကံကတဝါအပမဒေနသမ္ပါဒေတာယနေ့1362ခုတော်သလင်းလဇန်9ရက်မန္တလေးမြို့စัจจတရားဘုရားဝေဇန္တာဓမ္မယုံကြီးမှာပထမအဆုံးအကျင့်ပြုလုပ်ကျင်းပတဲ့ဘုန်းကြီးတို့ရဲ့အလွတ်တင်အခြေပြုဝိပဿနာသင်တန်းတရားဒီနေ့ဒီတရားအပါတော့အလွတ်တင်အခြေပြုဝိပဿနာသင်တန်းတရားဝိပဿနာအကြောင်းကိုသင်တန်းတဲ့ဘွယ်ဟောကြားမှာဖြစ်တဲ့အတွက်ဒါဟာဒကာကြီးတို့ဒကမကြီးတို့နာနေကြတရားပွဲမျိုးမဟုတ်ပါဘူးနော်ဒါဟာတရားဟောတဲ့တရားပွဲမဟုတ်ဘူးတရားသင်တန်းဒါပါတော့တင်နန်းဆိုတော့တင်နန်းဆရာနဲ့တင်နန်းတက်တဲ့လူတွေရှိရမှာပေါ့နော်ဒါပြင်ဒကာဒကမများကဘာလို့ပို့လာတာတော့တင်နန်းတက်ဖို့လာတာဘုန်းကြီးကဘာလို့ပို့လာတာတင်နန်းပြဖို့လာတာတင်နန်းပြဖို့ရယ်တင်နန်းတက်ဖို့ရယ်ဆိုတော့တင်နန်းဆိုကြတဲ့ကသိလို့လားမသိလို့လားမသိလို့သင်ရမှာပေါ့နော်သိပြီးသားဆိုတင်เสียလို့ပါမလားအဲမသိသေးလို့သင်ပေးတဲ့သဘောနော်မသိသိအောင်ဘာကိုမသိတာတုံးလို့ဆိုရင်တန်တရားကလွတ်ကျောင်းတရားတွေကိုမသိတာဘာကိုမသိတာဝုစင်းရဲ့အပေါင်းကဝုစင်းရဲ့အပေါင်းကဘယ်လိုလုပ်ရင်ကျွတ်နိုင်လွတ်နိုင်တယ်လဲဆိုတာကိုဗုဒ္ဓဘာသာမြန်မာလူမျိုးတွေဖြည့်သားနဲ့ဘယ်လိုလွတ်ရတယ်လဲဘယ်လိုလုပ်ရင်တော့လွတ်တယ်လဲဆိုတာမသိဘူးဆိုတော့မနစ်နာဘူးလားဒါကိုဘုန်းကြီးကဗုဒ္ဓဘာသာဖြစ်လာတော့တွေ့တယ်တွေ့တဲ့အတွက်ဩမိမိသိတဲ့အတိုင်းဗုဒ္ဓဘာသာမြန်မာလူမျိုးတွေဘုန်းကြီးရဲ့တန်တရားခရီးသွားတွေပေါ့နော်တန်တရားခရီးပေါ်တွေအချင်းချင်းမှာကိုသိတဲ့တရားလေးကိုသိကြပါစေတော့ဟုတ်လားသိအောင်ပြောဖို့လိုတယ်မသိလို့ရှိရင်မြန်မာလူမျိုးများနစ်နာဆုံးရှုံးနေတယ်ဆိုတာလေးကိုတွေ့ရလို့မသိသိအောင်ပြောမယ်မသိသိအောင်ပြောတယ်ဆိုတော့သင်ပေးမှတတ်မှာပေါ့ဒါကြောင့်မလို့ဘုန်းကြီးကဒီမှာတရားဟောဆရာဓမ္မကတိကအနေနဲ့လာတာမဟုတ်ဘူးမသိတာကိုသိအောင်သင်ပေးတဲ့ဆရာတယောက်အနေနဲ့လာတာနော်ဒါကြောင့်ဒကာဒကမများကလည်းပဲသင်ယူတဲ့တပည့်များလို့ပေါ့ဟုတ်လားဒီတရားကိုသင်သူနဲ့ဟုတ်လားသင်ယူသူ ဒါသင်္นานတစ်ခုလို့သဘောထားပါနော်မသိတာတွေကိုပြောမှာဒါတွေကိုပြောမှာလေမသိတာတွေကိုပြောမှာဒီတော့ပထမအဦးဆုံးကစပြီးတော့ဘုန်းကြီးပြန်ပြောကြဆိုရင်တရားဗကမအများလက်ထဲမှာပေးဝေထားတဲ့စဝိုင်းစာရွက်ရဲ့ကြောဘက်မှာကတော့အကျိုးမပါဘူးလားဒီကတော့ကြိုးလေးကိုကြည့်လိုက်လို့ရှိရင်မီယိုပလာဆိုနေကြနေ့စဉ်နဲ့မျှငယ်စဉ်ကတည်းကသင်ကြားပြီးတော့အလေးထနှုတ်တက်ထားတဲ့ကတော့ကြိုးနဲ့တူရလားမတူတော့အရှင်ဘုရားဒီကတော့ကြိုးဘာဖြစ်လို့များအစ်စ်အဆန်းလုပ်ပြီးတော့ဒါပေးရတယ်လေလို့တကကြီးတို့ဓကမကြီးတို့ယင်ထဲမှာမေးကျင်တဲ့စိတ်မပေါ်ဘူးလားပေါ်ရမှာပေါ့ဟုတ်လားဒီမှာသူများလှုပ်တဲ့ဟာမလှုပ်ပဲနဲ့ဒီမှာဘာလို့တမျိုးလှုပ်တာတုံးလို့မေးရမှာပေါ့နော်အဲ့ဒီအကြောင်းကလေးကိုဘုန်းကြီးရှင်းပြခြင်းလို့ပါအဲ့ဒါပါလေလို့ဆိုတော့မြင်းရစီမွေးကလေးကဘုန်းကြီးတို့ဗမာဗုဒ္ဓဘာသာလူမျိုးများရွတ်ဆုံနေကြတာကဩဃာသဩဃာသဩဃာသကာယကံဝစီကံမနောကံသုံးပါးသောအပြစ်တို့ဖြင့်ပြမကျွလွန်မိသည်ရှိတော်သောပြစ်တို့မှာပတ်ပြောက်စေခြင်းအကျိုးငါဘုရားတရားသံဃာဝေရုသေမြတ်တို့လက်ဆောင်မှုရရှိခိုးတယ်လို့မပါဘူးလားမပါဘူးဗျာအပြစ်တွေလှုပ်ထားတာဘသူတွေလှုပ်ထားလဲတရားတော်မှအများလှုပ်ထားတယ်အဲ့ဒါဘုရားရှေ့သွားပြီးတော့အရှင်ဘုရားတပည့်တော်တို့တော့အပြစ်တွေကာယကံနဲ့လည်းလှုပ်ပါတယ်ဘုရားဝစီကံနဲ့လည်းလှုပ်ပါတယ်ဘုရားမနောကံနဲ့လည်းလှုပ်ပါတယ်အဲ့ဒီအပြစ်တွေကိုပတ်ပြောက်ခြင်းလို့အရှင်ဘုရားကိုလာပြီးတော့ရှိခိုးတာအဲ့တော့တပည့်တော်တို့ကိုပပြအောင်လှုပ်ပေးပါဖရာလို့သွားပြောတာမဟုတ်ဘူးလားဟုတ်ပါဘူးတကားကြီးတို့တကမကြီးတို့လှုပ်ထားတဲ့အပြစ်ကိုဖရာကငါပပြအောင်ကြောက်စေသတည်းလို့ပြောလို့ရတယ်လို့ဘယ်နေမှာဟောဘူးလို့ဟုတ်ပါဘူးဒါဖြင့်ဘုန်းကြီးတို့ဗုဒ္ဓမြတ်စွာဘုရားသည်တကားတကမများလှုပ်ထားတဲ့အပြစ်တွေကိုငါခံမယ်မင်းတို့လှုပ်ချင်တာလှုပ်လို့ပြောတဲ့ဖရာမျိုးမဟုတ်ဘူးကိုလှုပ်ရင်ဘာလို့ကိုခံရမလဲဒါဖြင့်တပည့်တော်တို့အဲ့ဒီအပြစ်တွေကိုပြောက်ချင်လို့ဘုရားကိုရှိခိုးတာပါဗျာတရားကိုရှိခိုးတာပါဗျာတန်ခါကိုရှိခိုးတာပါဗျာဟာငါပြောက်အောင်မလုပ်ပေးနိုင်ဘူးဒကာမကြီးတို့ဒကာကြီးတို့ငါ့ရှိမှာလာတောင်းမနေနဲ့ဘုရားရှိရင်ဒီလိုမပြောဘူးလားအဲ့လိုဆိုရင်တပည့်တော်တို့လည်းရှင်ဘုရားရှိမခိုးတော့ဘူးလို့ပြောမလားမလုပ်ပေးနိုင်ပါမယ်လို့ဆုတောင်းလို့တော့အပြစ်မပြောက်ဘူးဆုတောင်းလို့အပြစ်ပြောက်မလားအပြစ်ပြောက်ချင်ရင်မင်းတို့ဘာသာမင်းတို့လုပ်ကြလို့ဘုရားကမပြောဘူးလားအဲ့ဒီအယူအဆလွဲသွားမှစိုးလို့နော်တခြားဘာသာတွေကတော့ suit တောင်းတဲ့ဘာသာတွေတို့ကထက်ကနေဆိုလို့ချင်းလောအပ်ပြမိရှင်ဘုရားဘာပေးပါညာပေးပါဘယ်လိုစောင့်ချောက်ပါဘယ်လိုကာဝယ်ပါလို့ suit တောင်းရနော်ဗုဒ္ဓဘာသာ suit တောင်းတဲ့ဘာသာမဟုတ်ဘူးဒါပေမဲ့ဗမာလူမျိုးတွေတနေ့တနေ့ပန်းကလေးတစ်ပွင့်ရေကလေးတစ်ခွက်ကပ်ပြီးဘာလုပ်နေကြလဲဘလောက်တောင်တောင်းလဲအပယ်လေးပါကပ်သုံးပါရပ်ပြစ်၈ပါးရန်သူမျိုး၅ပါးဝိပတ္တိတရား၄ပါးယတနာတရား၅ပါးနောက်ကဘာထည့်ဦးမှာတော့ထည့်နိုင်လို့ရှိရင်ချဲပေါက်ပါစေဆိုတော့ထည့်ဦးမှာလားမသိဘူးတောင်းလိုက်တဲ့စုတယ်မတောင်းဘူးလားဘုရားကိုစွန့်တင်တာကတော့ကြွက်စာလောက်တင်းတယ်ဟုတ်လားပြီးတော့ပန်းကလေးတစ်ပွင့်ရေကလေးတစ်ခွက်နဲ့ပြီးတော့တောင်းလိုက်တဲ့စုကတော့တန်တရားချဲ့ပြီးတော့ကိုတောင်းတာနော်တောင်းတာဟာဘယ်သူလောက်တာတောင်းတဲ့အလုပ်ကိုဘယ်သူလှုပ်စားတော့တောင်းတာလှုပ်စားတာပေါ့တောင်းတာဘယ်သူလှုပ်ဒါပြန်ဗမာလူမျိုးတွေဘာဖြစ်ကုန်လဲဘုန်းကြီးပြောတာမဟုတ်ဘူးမိုးကုတ်စာတော့ပြောလို့ပြောတာနော်ဘုန်းကြီးပြောရင်အဆက်ခံမှာပေါ့ဟာဒီဘုန်းကြီးလူပါဝါတယ်လို့လို့ဒီတော့တောင်းမတောင်းအပ်တာကိုတောင်းနေလို့ရှိရင်ဖျားကိုနဘူးနစာသွားပြီးကြီးတိုက်တာနဲ့မတူဘူးလားလှုပ်ကောင်းသလားဒီတော့ဘုန်းကြီးတို့ကဒါတော့နည်းနည်းလေးပြုတ်ပြင်ဖို့ကောင်းတယ်ဟုတ်လားအစင်လာကတော့ဆူတောင်းတဲ့အလုပ်ကြီးပဲလုပ်နေတယ်အဲ့တော့ဗမာလူမျိုးကဘာတင်လဲကိုဘလောက်ပဲအပြစ်တွေလုပ်ထားတာဖျားရှေ့သွားပြီးထိုင်ပြီးတော့ဟုတ်လားဝှေ့ချပြီးဆူတောင်းလိုက်လို့ရင်ပျောက်သွားတယ်လို့ထင်လို့ရှိရင်အဲ့ဒီအထင်ကအထင်မှန်လားအထင်မှားလားအထင်မှားဆိုမိစ္ဆာဒိဋ္ဌိပြည့်သွားပြီအယူမှားအမြင်မှားဘာဖြစ်သွားပြီမိစ္ဆာဒိဋ္ဌိမိစ္ဆာဒိဋ္ဌိကအပယ်ကိုပဲပို့တယ်နိဗ္ဗာန်ကိုပို့နိုင်ပါမလားဒါပြင်ဘုန်းကြီးတို့တရားတော်ကမှများသိတဲ့အချိန်ကစပြီးဘာလို့ဖို့ကောင်းလဲပြင်ဖို့မကောင်းဘူးလားဒါကြောင့်ဘုန်းကြီးကအသိပေးတာနော်တရားတော်ကမှများမသိတာကလေးကိုအဲ့ဒီလိုပဲရှေးတုန်းကပူဇော်ဟုတ်လားမန်ရှော့ကတော့ကြတယ်ဆိုတာဒီကတော့ကျိုးဟာဆုတောင်းတဲ့ကတော့ကျိုးဖြစ်နေတယ် ဟုတ်လားကိုလှုပ်တာတဲ့အပြစ်တွေကိုဘုရားကပပြောင်းအောင်လှုပ်ပေးပါလို့သွားပြောတာဟာဗုဒ္ဓဘာသာနီးနဲ့မဆိုင်ဘူးဗုဒ္ဓဘာသာနီးနဲ့မကြဘူးနီးမကြဘူးပေါ့နော်ဘုန်းကြီးကအခြားဘာသာတွေတဲကဖြတ်တန်းလာခဲ့ရတော့သူတို့မှဘာလှုပ်လို့ဘုရားရှင်မှသွားပြီးဆုတောင်းတယ်လောကဖြန့်ပြီးတော့ဘလောက်တောင်းတောင်းလဲဆိုရင် Give us this day our daily bread ယနေ့စားဖို့ပေါင်မုံကိုပါပေးသနာတော်မူမှာဘုရားဖះကပေါင်မုံပေးလာမပေးပဲဒီလိုတောင်းလိုက်ရင်မစားရဝါကမနေနဲ့ကျင်းနှသွားတာဗောအခုလည်းဗုဒ္ဓဘာသာတဲ့သွားဘုရားရှင်မှာထိုင်ပြီးတော့တပည့်တော်တို့လှုပ်ထားတဲ့အပြစ်တွေကိုပပြအောင်လှုပ်ပေးပါဘုရားဆိုတော့ဖះကတော့လှုပ်ပေးမှာပဲဆိုရင်ငါဘုရားရှင်ခိုးလိုက်ပြီဆိုတော့စိတ်ထဲတော့ကျင်းနှမသွားဘူးလားကျင်းနှသွားတော့ကိုယ့်ကိုယ်ကိုလွတ်အောင်ကျွတ်အောင်မလှုပ်တော့ဘူးဒီလောက်ကလေးလှုပ်နေရင်ပြီးတယ်လို့ထင်သွားတာဗောအဲ့ဒါကိုယ့်ကိုယ်ကိုတန်ရာကလွတ်အောင်လှုပ်တာလားတန်ရာမှာနစ်အောင်လှုပ်တာလားအယူဆမှားရင်တန်တရားမှာနစ်တက်တယ်အယူဆမှားရင်ဘာဖြစ်လဲမလုတ်တင်တာကိုလုတ်နေလို့ရှင်လဲတန်တရားမှာဘာဖြစ်နစ်မှာအဲ့ဒါကိုမြင်လို့ဒီကစပြင်မှကောင်းမယ်လို့ဆိုပြီးဘုန်းကြီးကောင်းတယ်မှာပေါ်တယ်ဒါကြောင့်မလို့ကတော့အကျိုးကလေးကိုဒီနောက်ဆုံးပေးတဲ့ကတော့အကျိုးကလေးကိုပြုပြင်ပြီးပေးလိုက်ပြုပြင်တယ်ဆိုတော့ဘုန်းကြီးပြုပြင်တယ်လို့မထင်နဲ့ဒါကလေးဟာဒီဗုဒ္ဓဘာသာမြန်မာလူမျိုးများမှာရွှေကျင်သာသနာဆိုတာကြီးอ่ะရှိပါတယ်เนาะအဲ့ဒီရွှေကျင်သာသနာဟာအလွန်မှဝိနည်းသိက္ခာတော်လေးကိုလေးစားတဲ့သာသနာပေါ့အဲ့ဒီရွှေကျင်သာသနာထဲမှာအလွန်ထူးခြားတဲ့ပုဂ္ဂိုလ်တစ်ပါးပေါ်ခဲ့ဘူးတဲ့ဘကိုးဘက်မှာဥတီလဆိုတာဒါယဟန္တာဆိုပြီးကြော်ကြတဲ့ပုဂ္ဂိုလ်ပေါ့အဲ့ဒီအခုပေးတဲ့ကတော့အကျိုးอ่ะဆရာတော်ကြီးဥတီလရဲ့ကတော့အကျိုးဒီတော့ဒါဘုန်းကြီးလောက်တာလားရှေးကလေးကသံဆရာတော်သမတော်ကြီးများဒီအဖြစ်ကိုသိလို့ဒီပြင်ဒီကိစ္စကိုပြင်ခဲ့တာเนาะအဲ့ဒါဟာလူကြားထဲမှာရေပန်းမစားပဲနဲ့ဟုတ်လားဟိုမှာရိုးရိုးခါတိုင်းကြော့နေကြကြော့ကျိုးပဲလူတိုင်းပြားမှာနှုတ်တက်နေတာပေါ့ဒါဖြင့်ဒီအချိန်ကဘုန်းကြီးတို့သိပြီသိလို့ရှိရင်ဒါကလေးကိုပြုပြင်သွားဖို့မလိုဘူးလားအဲ့ဒါကြောင့်ဘုန်းကြီးဒါပြုပြင်ပြီးပေးတာပါနောက်တစ်ချက်ကမြန်မာလူမျိုးတွေကတော့ဟုတ်လားအနုကံကတ္တဝသီလံဒေတာမေပန်းနေဆိုပြီးတော့ပြင်စသီလံ၅ပါးသီလဟုတ်လားဥပဒတာသီလံ၈ပါးသီလနဝင်ကသီလံ၉ပါးသီလအစရှိသဖြင့်သီလတော်များများကိုတိဆောက်ကြတာပေါ့ဒါပေမဲ့မြန်မာလူမျိုးတွေဟာအာဇီဝတ်ဓမ္မကသီလကိုတိဆောက်တာများသောအပြင်အလေအထားမရှိဘူးနော်အာဇီဝတ်ဓမ္မကသီလဆိုတာမကြားဘူးတဲ့လူတော်မှရှိပါနော်အဲ့ဒီသီလရဲ့သဘောကလေးကိုပြောမယ်ဒီမှာဘုန်းကြီးတို့အာဇီဝတ်ဓမ္မကသီလမဆောက်တည်လိုက်ဘူးလားဆောက်တည်တယ်အာဇီဝဓမ္မကသီလဆိုတာကဘာတွေကိုပြောတာလဲဆိုရင်ကာယကံ၃ပါးပါဏာတိပါဒာဆိုတာကာယကံအာဒိဏဒါနာဆိုတာဘာလဲကာယကံမုဒဝါဒဆိုတာဘာလဲကာယကံအဲမုဒဝါဒဝစီကံနော်ကာယကံ၃ပါးပါဏာတိပါဒာရဲ့ခုနအာဒိဏဒါရဲ့ကာမေသူမိစ္ဆာဇာရရဲ့ဒါ၃ပါးမုဒဝါဒပိသုဏဝါစာပရုဒ္ဒဝါစာတမ္ပပလဘဝါစာဆိုတော့ဘယ်နှပါးလဲဝစီကံက၄ပါးတမအာဇီဝနော်မိစ္ဆာအာဇီဝဝေရမဏိသိက္ခာပဒံတမာရိယမိဆိုတော့မကောင်းသောသက်မွေးဝန်းကြောင်းကိုလည်းမလုပ်ပါဘူးလို့ပြောလိုက်တာဟုတ်လားဆောက်တည်လိုက်တာဆိုတော့အသက်မွေးဝန်းကြောင်းအလုံးမလုပ်ပဲနဲ့ဒီထဲမှာသမင်းစားရတဲ့လူပါလားမနေ့အိယာကနိုးရံနဲ့ကြက်ချင်းဘယ်ထဲရောက်သွားရှာရပွေရတဲ့ဟုတ်လားစားရတောက်ရအတွက်ရှာရပွေရတဲ့အလုပ်တွေမလာဘူးလားအဲ့ဒီမှာသီလမရှိဘဲနဲ့ရှာနေလို့ရှိရင်မိစ္ဆာအာဇီဝသီလနဲ့ရှာမှပါလေသမာအာဇီဝဒါဖြင့်သမာအာဇီဝပါသောသိက္ခာပုဂ္ဂိုလ်ဟုတ်လား၈ပါးသောဂုဏ်နဲ့လည်းပြည့်စုံတယ်ကာယကံ၃ပါးလည်းပါတယ်ဝစီကံ၄ပါးလည်းပါတယ်အာဇီဝဓမ္မကသီလပြည့်တဲ့ကြောင့်ဓမ္မကဆိုတာ၈ပါးအဲ၈ပါးနဲ့စောက်တည်ထားတာနော်ဒီတော့မက်ကင်၈ပါးဆိုတာဒကာကြီးတို့ဒကာမကြီးတို့မကြဘူးလားအဲ့ဒီတည်းမှာသီလမက်ကင်၃ပါးဘယ်သီလမက်ကင်ကဘယ်နှပါးလဲ၃ပါးတက်ကသီလမက္ကင်၃ပါးမှာဟုတ်လားတက်ကတမ္မာဝါစာသီလမက္ကင်၃ပါးတမ္မာဝါစာဆိုတော့ခုနကဝစီကံ၄ပါးပံသွားဘူးလားတမ္မာကမ္မန္တဆိုတော့ခုနကပြောတဲ့ကာယကံ၃ပါးမပါသွားဘူးလားတမ္မာအာဇီဝတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝဆိုတော့သီလမက္ကင်၃ပါးထဲမှာခုနကအာဇီဝဓမ္မကသီလကိုစောက်တည်လိုက်ရင်မက်ကင်ထိုက်တဲ့သီလဖြစ်မသွားဘူးလားဥပုပ်သီလထဲမှာတမာအာဇီဝမပါဘူးဒါကြောင့်မလို့ဟုတ်လားကောင်းတော်လဲအမွန်းတင်ထားတဲ့သီလပြည့်တော်လဲပဲမက်ကင်ထိုက်တဲ့သီလမဟုတ်သေးဘူးတဲ့လေဒီစာတော်ဘုရားကြီးကဆုံးဖြတ်ထားတယ်ဒါကြောင့်မလို့ အာဇီဝဓမ္မကသီလသီတာလျင်အလွန်မွန်မြတ်တဲ့လူတိုင်းအတွက်ပုရုဇဉ်လူတွေအလုံးနေ့စဉ်နဲ့အမျှ၅ပါးသီလကဲ့သို့ခင်လျင်သူကခါဖို့ပစိုးမြဲတယ်လို့မြဲအောင်စောက်တည်အပ်တဲ့သီလတာမအာဇီဝပါတဲ့အတွက်နော်နေ့စဉ်နဲ့အမျှကိုကစားရတောက်ရရှာပွေနေရတော့မိစ္ဆာအာဇီဝဖြစ်နေတာပေါ့ဟုတ်လားဒါကြောင့်တာမအာဇီဝနဲ့သူကစောက်တည်ပါတဲ့ထူးတာကဘာလဲဆိုဒီသီလကိုဘယ်ဘုန်းကြီးစီမှာမှသွားတောင်းစရာမလိုဘူးကိုယ်ဘာသာကိုစောက်တည်လို့ရတယ်နော်ကိုယ့်ကိုဘုရားရှိတဲ့အချိန်မှာတပည့်တော်ပါဠိလိုမရွတ်တိုင်းတပည့်တော်ယနေ့ယခုအချိန်ကစားပြီးရှစ်ပါးသောဂုဏ်နဲ့ပြည့်စုံတော်မူသောဟုတ်လားတံဒီအာဇီဝဓမ္မကသီလကိုစောက်တည်ပါ၏ရှင်ဘုရားဆိုရင်ပြီးတယ်နော်အဲ့ဒီတဲ့ပို့ထူတာကတကြိမ်စောက်တည်ပြီးရင်တဲ့နောက်ကစောက်မတည်နေနေကြမလို့တော့ဘူးပြည့်တယ်ပြီးနေတယ်မကြိုးဘူးမပေါက်ဘူးတဘာဘာကျိုးပေါက်သွားတယ်ဆိုတော့ချင်းရိုက်မိလို့ပါဏာတိပါဒကံဟုတ်လားဘာဖြစ်လို့တခုခုပေါ့ပြည့်စိတ်တွေကိုဆေးနဲ့ဖြန်းလို့သိကုံလို့အစားရှိသမျှလို့ပါဏာတိပါဒကံကျွလွန်မိတယ်ဆိုရင်ပါဏာတိပါဒဝိရမဏိသိက္ခာပရံတမာရိယမိလို့ပြန်ဆောက်တည်လိုက်အကုန်ပြန်ပြည့်သွားတယ်တဲ့အကုန်မကျိုးဘူးမပေါက်ဘူးမလွယ်ဘူးလားဒါကြောင့်အလွတ်တင်အခြေပြုဝိပဿနာဆိုတာလွတ်လွတ်လပ်လပ်ကိုယ့်ဘာသာကိုလုပ်လို့ရတယ်ဟုတ်လားရလုပ်ရင်ပြီးတဲ့ကိစ္စကလေးတွေကိုဟောတာမလို့ဒီသီလကိုကိုယ့်အကိုအလွတ်လပ်ဆောက်တည်နိုင်တာပေါ့နော်ဒါကြောင့်မလို့ဒီသီလဟာမိမိတို့အတွက်ဘုံမတန်ဘူးလားဘုဒ္ဓံနဲ့ဒါဘုန်းကြီးဒီသီလနဲ့ကတော့အကျိုးဘာကြောင့်ပြောင်းလဲထားသလဲဆိုတာလေးကိုနားလည်အောင်တော့ပြောတာနော်နောက်တစ်ချက်အနေနဲ့ဘုန်းကြီးပြောချင်တာကတော့ဒီမှာအလွတ်တင်အခြေပြုဝိပဿနာသင်္นานဆိုပြီးတော့ဘုန်းကြီးတရားပွဲမဟုတ်ဘူးဒါဟာအလွတ်တင်အခြေပြုဝိပဿနာသင်္นานလို့မဆိုဘူးလားအဲ့တော့အလွတ်တင်ဆိုတာဘာတော့ဒီမိကုံးမေးရမှာပေါ့နော်အလွတ်တင်ဆိုတာဒကာကြီးတို့ဒကာမကြီးတို့ဟိုရိတ်တာဝင်သလိုအဲ့ဒီလိမ့်နဲ့လာစရာမလိုဘူးအလုတ်အကင်မပြက်ဒီည9နာရီက9နာရီကိုယ့်အကူဒီချိန်လာပြီးရင်ပြန်သွားသားနဲ့မရနဲ့ကိုယ့်အကူအိမ်မှာပုရုဇဉ်အလိုက်နေတော့မရဘူးလားဥပုပ်လည်းဆောက်ကြည့်စရာမလိုဘူးညစာလည်းစားလို့ရဟုတ်လားလွတ်လွတ်လပ်လပ်လည်းပဲအားလက်တဲ့အချိန်ကလေးမှာလာနာလို့ရတယ်နော်ဘာဖြစ်လို့ဒီအလုပ်ကိုလုပ်ရသလဲလို့ပြန်ပြီးစဉ်းစားလိုက်တဲ့အခါမှာဘုန်းကြီးကဘာသွားတွေ့လဲဆိုယနေ့ယခုခါမှာမိသားစုတစုမှာတနေ့ကိုဝင်ငွေ300လောက်မရှိဘဲနဲ့ထမင်းစားလို့ရဝင်ငွေ300တော့မှသူဝင်ငွေ300ဆိုတာတော့မှငပိရင်နဲ့စားရမယ်အချေဟာလာဒီလိုပြည့်နေတော့အဲ့ဒီလူတွေကိုဘုန်းကြီးတို့ကတနေ့လုံးမှာတနေ့စားရတယ်ပေါ့ဒကာကြီးတို့အဲ့ဒီအလုပ်ကြီးပဲလုံမနေနဲ့ခမရတို့သိရင်အပယ်သွားရမယ်ဘေးကြီးရှိနေတယ်ဆိုတော့သိကြရဲ့လားဟုတ်လားအဲ့တော့ခမရတို့အလုတ်လုံးမနေနဲ့ဗျာတရားကလေးတော့10ရက်တန်ဒီ15ရက်တန်ဒီ18ရက်တန်ဒီအားထုတ်လိုက်ပါအားထုတ်ပြီးမှလုံကြတာပေါ့လို့ပြောရင်အဲ့ဒီတနေ့လုံးတနေ့စားရတဲ့လူကအရှင်ဗျာနောက်ဘဝကြမှာခါးစီးပြီးတော့အပယ်မှာခံလိုက်မယ်အခုတော့အငတ်မခံနိုင်ဘူးလို့ပြောမှာမပြောဘူးလားအငတ်ခံမလားအပယ်ကြခံမလားကြပါစီနောက်မှနောက်ခန္ဓာနဲ့ခံရတာအခုခံရတာမဟုတ်ဘူးဆိုပြီးတော့ဟုတ်လားဆိုတော့လုံမှာအဲ့ဒါကမရှိလို့ဟုတ်လားမလုံနိုင်တဲ့တရားအလုပ်ကိုမလုံနိုင်တာရှိလွန်းတဲ့လူတွေကိုလည်းတွေ့ဘူးပါဘုန်းကြီးတစ်ပည့်တယောက်သိမ်းပေါင်းကိုထောင်နဲ့ချီပြီးချမ်းသာဘုန်းကြီးစီကိုသူကည7နာရီ12နာရီမှလာတယ်ဘာလို့ပေါ်လာတာတော့ဒီချိန်မှအားလို့ပါဆရာရဲ့ငွေသိမ်းကိုထောင်နဲ့ချီပြီးချမ်းသာတဲ့လူကဘယ်ချိန်မှအားတယ်ညာ7နိုင်မှအားလို့တဲ့တရားဆွေးနွေးမလို့ဆိုဘုန်းကြီးကအဲ့ရတဲ့ကနိုးပြီးဆွေးနွေးတယ်။နော်ပိုက်ဆံရှိတဲ့လူအာမနာတတ်တဲ့နေရာမှာလဲကန်းကုန်တယ်။ဟုတ်လားပိုက်ဆံရှိရင်တို့လောက်ရင်အကုန်ဖြစ်တယ်တင့်တယ်တယ်လို့ထင်တာကိုအဲ့ဒီဆရာသမားအင်လဲညာ7နိုင်လာပြီးတကားခောက်ပြီးတရားဆွေးနွေးကျင်လို့တဲ့ကြားဘူးလား။ကြားဘူးမကြားဘူးနေအခုတကယ့်ကိုရှိတာအဲ့ဒါလုပ်တယ်။နော်ဒါပေမဲ့တရားဆွေးနွေးတယ်ဆိုတော့ဘုန်းကြီးကလည်းထားပြီးဘာလို့ပြရလဲပြောဆိုရတာပေါ့ဘာပဲဖြစ်ဖြစ်သူလာနိုင်တဲ့အချိန်ကလေးမှာသူဒီတရားတဲ့တလုံးဝင်နှလုံးဝင်လည်းပဲအကျိုးရှိပါစေတော့ဆိုပြီးပြောရတယ်ဘုန်းကြီးသူအပြစ်မတင်ပါဘူးသူအားတဲ့အချိန်လာမှာပေါ့ဘာကိုအပြစ်တင်ညာလဲဆိုဘဝကိုအပြစ်တင်ညာပတ်စံချမ်းသာတဲ့လူကဒီနေ့စီးပွားရေးကိုသိမ့်တဲ့သိမ့်ပေါင်းမှန်မှန်ကနေချီပြီးလောက်ရတော့သူလည်းလို့ကိုလည်းလို့အပြိုင်နေမဖြစ်နေဘူးလားအဲ့ဒီအပြိုင်ဆိုင်လောကထဲမှာကိုကသူများကိုနှာတပြားတာခွင့်ပေးလိုက်လို့ရင်ကိုကနောက်ောက်ဟုတ်လားစီးပွားရေးမှာအရှုံးကြီးရှုံးမသွားနိုင်ဘူးလားရှုံးသွားနိုင်တယ်ဒီတော့သူတို့မှမစားနိုင်မတော့နိုင်တော့ကရင်မာပိုက်ပြီးတော့တခါလဲဟောဟဲဟောဟဲနဲ့သူများတဲ့အဆတရားပူပင်မန်းနေပတ်စံရှိရောတတ်တာလည်းထင်သလားပ ပိုက်ဆံရှိလေပြင်းမှန်းလေပဲတော့မှဘာလို့လဲပိုက်ဆံကခိုင်းတာပါခံရပြီမခံရဘူးလားအဲ့ဒီလူတွေရဲ့ဘဝကိုစဉ်းစားကြည့်တော့ဒကာကြီးအဲ့ဒီအလုပ်တွေဒါလို့တစ်သက်လုံးနဲ့စားလို့ကုံတော့မှလည်းမဟုတ်တဲ့ဥစ္စာယူဖို့ဘာဖြစ်လို့များလုံနေတော့အဲ့ဒီဘုန်းကြီးတစ်ဖက်ဆိုလို့ချင်းသားသမီးလည်းမရှိဘူးလင်မယားနှစ်ယောက်တည်းမှာလှုပ်ထားလိုက်ပြစီးပွားရေးတွေနဲတာမဟုတ်ဘူးအဲ့ဒါတွေဘာလို့များဟောရဲနဲ့အပြင်းမှန်းခံပြီးလုံနေတာတို့သင်ရင်လည်းပါမဲ့ဥစ္စာမဟုတ်တာယူတရားလားအထုပ်ပါလားလို့ပြောတယ်အရှင်မယားရှင်ပြားပြောရင်လွယ်တယ်တပည့်တော်တို့ကဘယ်လိုမှကိုယုံထွက်လို့မရဘူးဗျာအခုကကြားမိဆွမိရဲ့ကြည်ဖြစ်နေပြီအခုအရှင်ပြားစီရောက်တာပဲကြည့်အခုဒီချိန်မှလာတာဒါဒီတော့ကျွန်တော်တို့မလုံနိုင်ဘူးဒါပြင်သူတို့မှတော့အခက်အခဲမကြုံဘူးလားအဲ့တော့အေးမင်းတို့မလုံနိုင်ရင်တော့မင်းတို့အပယ်သွားကြပေါ့ကွာပြောကောင်းမလားပြောနိုင်ပြောနိုင်ဒီတော့ဘုန်းကြီးကစဉ်းစားကဲငါရှိတဲ့နေရာကိုမင်းတို့လာပြီးတော့ငါတရားနာကြဆိုရင်တယောက်မှလာမှာမဟုတ်ဘူးအဲ့တော့ဘုန်းကြီးကအခုမန္တလေးလာရတာလားမန္တလေးကဘုန်းကြီးစီလာတာလားမန္တလေးကဘုန်းကြီးကမန္တလေးလာရတာပေါ့အခုမန္တလေးကတက္ကရာကမအများစုကိုဘုန်းကြီးကလာပြီးတော့ဒီတရားတန်ဖိုးရှိတယ်ဆိုတော့ထင်ကြရှိတဲ့ဒီတရားတွေကိုပတ်စံနဲ့ရောင်းကားတာလားအလကားလာပေးတာအလကားလာပေးတယ်ဆိုတော့ဘုန်းကြီးမနေနိုင်လို့လာပေးရတာပေါ့အဲ့လိုဆိုလို့ချင်းဘယ်သူကပို့ပြီးဘုန်းကြီးနေတာတော့တရားတော်မများဘာဖြစ်လဲဘုန်းကြီးနေပြီကိုဘုန်းကြီးနေတာလဲကိုသိဖို့လိုသေးတယ်မဟုတ်လားဒီလိုဒီချိန်ကမျိုးမှာအားတဲ့အချိန်ကလေးမှာတရားကလေးလာပြီးတော့ပေးတယ်ဒီဘုန်းကြီးဟုတ်လားပေးတဲ့တရားကလည်းပဲသစ္စာတရားဘာတရားတော့သစ္စာတရားအမှန်တရားကိုမြင်ပြီးတန်တရားကလွတ်ကြောင်းတရားတွေကိုလာပေးတာပါမအလုတ်လည်းမပြတ်ဘူးအကင်လည်းမပြတ်ဘူးဟုတ်လားစားအစာတောက်တောက်ပြီးစားပြီးမှလာလာပြီးတော့ဒီမှာနာပြီးပြန်တော့ကိုယ်အိမ်ကိုယ်ရာကိုယ်ကိုလွတ်လွတ်လပ်လပ်ညပိုင်းလေးပဲလာပြီးတော့နာရတာနောက်ပြီးတော့တမင်တကာလည်းအဝေးကြီးလိုင်းကြီးသွားတာမဟုတ်ဘူးဒီမှာဘုန်းကြီးကမန္တလေးလာပြီးတော့ကိုယ်အိမ်နီးနာချင်းလေးမှလာပြီးတော့နာရတယ်ဆိုတော့မလွယ်ဘူးလားမလွတ်လပ်ဘူးလားဒါကြောင့်မလို့ဒီသင်္นานကိုအလွတ်သင်အခြေပြုဝိပဿနာသင်္นานလို့ဟုတ်လားအလွတ်သင်တဲ့သဘောပေါ့နော်လွတ်လွတ်လပ်လပ်လာပြီးတော့နာနိုင်တယ်လွတ်လွတ်လပ်လပ်လာပြီးတော့ဟုတ်လားဒါစီးပူးနိုင်တဲ့သဘောကလေးရှိတဲ့အတွက်ကြောင့်ဒါအလွတ်တင်အခြေပြုဆိုတာကဘာကိုပြောတာတုံးဆိုတော့အခုဘုန်းကြီးတို့တိုင်းပြည်မှာဖြစ်နေတာကဝိပဿနာအထုတ်တဲ့ဝိပဿနာအထုတ်တဲ့ဆိုရိတ်တာတွေမို့လို့ပောက်ပြီးမရှိဘူးလားရှိပါဘူးသွားသွားပြီးတော့ရိတ်တာဝင်တယ်ရိတ်တာဝင်တယ်ဆိုပြီးသွားပြီးတော့အားမထုတ်ကြဘူးလားအားလည်းထုတ်တယ်အချိန်ကြတော့ဘယ်လိုသွားလဲရိတ်တာတွေရောက်တော့ဆရာဘုန်းကြီးကကဲဒကာတော်မများထိုင်ရရှုကြနော်ဝိပဿနာရှုကြကြရယောဂီကထိုင်လိုက်တာပေါ့ရှုကြတယ်ဟိုလက်ကြည့်လိုက်သူဘာလုပ်တယ်လဲဒီဘက်ကဘာလုပ်တယ်လဲကြည့်သူများမျက်စိမိတ်ထားတယ်ခေါင်းငိုက်ထားတယ်မျက်စိမိတ်ပြီးခေါင်းငိုက်ထားတယ်ဘာလုပ်လို့လောက်ပန်းတော့မသိဘူးမျက်စိမိတ်ပြီးအောက်ချပြီးအဲဒီလိုနေရင်ပေါ့အဲ့တော့ဘေးကလူကကြည့်လိုက်တယ်တော်တော်ကြည်ညိုဖို့ကောင်းတာပဲယောဂီတွေကတခါတည်းမျက်နှာလေးမျက်လေးစက်ကူအင်္ဂရေချအားပြီးငိမ့်နေတာပဲယောဂီကတော့ကြောင်းဆန်နေပြီးရင်ထဲမှာဒီတန်ကြောင်းကလည်းမခောက်နိုင်သေးဘူးဒီနိုင်ကလည်းကြားလိုက်တာမသေးရမယ်အခုဒီမှာခိုက်တာခဲတာကလည်းယောဂီကယင်ထဲမှာရံဖြစ်နေပြီဘေးကလူကတော့ကြီးညိုစရာဖြစ်လို့ကုသိုလ်ဥမာယောဂီတရားတိုင်ခွင့်လာတဲ့လူကတော့အကုသိုလ်မသိပဲနဲ့တရားအထုတ်လို့ရတယ်လို့ထင်သလားဘာမှမသိပဲနဲ့ဘယ်လိုလုပ်ပြီးဘာအထုတ်ရမှာဘာရှုရမှန်းလည်းမသိဘယ်လိုရှုရမှန်းလည်းမသိပဲနဲ့သွားပြီးတရားတိုင်နဲ့တရားတိုင်နဲ့ဆိုဒုသာကြားထဲမှာတော့ပြောတာကြားလို့ကောင်းတာကိုသူတော်ကောင်းအလုပ်သွားလုပ်တာကိုဒါပေမဲ့ကို့အကြောင်းကိုသိတယ်ဘာဖြစ်နေတာတော့ဆိုတော့အခုအနှစ်20ရှိပြီဗျာတဲ့တရားအထုတ်တာအခုတတိဝေဒနာနဲ့နဗန်တတုံမရှိသေးတယ်ဗာတရားမှလည်းမထွက်ဘူးဗျာအဲဒီတော့မပြစ်သေးဘူးဒါဒီမှာမှားနေပြီတစုံတရားတော့ဗာဖြစ်နေပြီမှားနေပြီဒီကိစ္စလေးကိုပြင်ဦးမှဒါဖြစ်လို့ရှိရင်တရားအာမထုတ်ခင်ဘာကြောင့်ဘယ်လိုအထုတ်ရတယ်ဆိုတာကလေးကိုသိအောင်ပြောဖို့အတွက်အခြေခံတရားတွေကိုပြောဖို့မလိုဘူးလားဝိပဿနာဆိုတာဘယ်လိုဟာလားဝိပဿနာမလုပ်ခင်ပါလုပ်ကိုအရင်လုပ်ရတယ်အစာချင်းတဲ့ဖြင့်ဘယ်လိုလုပ်ရတယ်ဘယ်လိုကမ်းရတယ်ဆိုတာပြောဖို့မလိုဘူးလားလို့တဲ့အတွက်ဒါကိုအခြေပြုလို့ပြောတာလားဘာကိုအခြေပြုလဲဝိပဿနာဒါပေမဲ့ဝိပဿနာအလုပ်မလုပ်ခင်မှာအခုဟောမဲ့တရားတွေကမသိမဖြစ်တဲ့တရားတွေလို့မှတ်လိုက်ပါနော်အခုဟောမဲ့တရားတွေကဘာတွေတော့မသိမဖြစ်တဲ့တရားတွေဒါဖြင့်အခုဘုန်းကြီးကဘာဟောမဲ့တဲ့တော့တရားပေါ်တရားပေါ်ဘုန်းကြီးခုနပြောတာဘာပြောတာတော့တရားတွေကိုသင်ပေးမှာတရားတွေကိုသင်ပေးပမာစကားတရားဆိုတာဘာပြောတာတရားဆိုတာဘာလဲဆိုတာသိဖို့မလိုဘူးလား အခုဘုန်းကြီးပြောတယ်မသိတာမသိအောင်သင်ပေးမလို့လာတာလို့ဆိုတော့အခုမေးပြီတရားဆိုတာဘာတုံးဆိုတော့ဓမ္မကြီးတို့ဒကာကြီးတို့ဘယ်လိုပြေးမလဲမသိပါဗျာစပြီစကြတယ်ဗာနဲ့စမသိပါနဲ့စအခုတောက်လျှောက်ဒကာကြီးတို့ခြေကထွက်လာမယ်အတန်ဘုန်းကြီးတီးပြီးသားမသိပါကြီးပဲလာမှာကြည့်နေနော်တရားဆိုတာဟာဘာလဲလို့မေးလို့ရှိရင်မတရားတာမဟုတ်ဘူးဒါနားလဲအောင်လို့တစ်ဆင့်ပြီးတစ်ဆင့်ပြောပြတရားဆိုတာမတရားတာမဟုတ်ဘူးမဟုတ်ဘူးလားဒါဖြင့်မတရားဘူးဆိုလို့ချင်းဒကာမများယင်ထဲမှာဘယ်လိုခံစားစိတ်ဆင်းရတာမတရားတာတွေ့ရင်ဘာဖြစ်လဲစိတ်ဆင်းရတယ်ခံကျင်သလားမလိုချင်ဘူးဒီအရာမျိုးကိုမလိုချင်ဘူးမနစ်သက်ဘူးဒါဖြင့်တရားကိုကြားလိုက်လို့ချင်းယင်ထဲကဘာဖြစ်ဟာဒါတော့တရားတယ်ကွာဆိုစိတ်ထဲကဘာဖြစ်သွားကျင်တတ်တယ်နစ်သက်တယ်ပညာရှိတဲ့လူတွေလည်းပဲကြိုက်တယ်ကိုယ်လည်းဘာဖြစ်လဲနှစ်သက်တယ်ကြိုက်တယ်နှစ်သက်တယ်ဘာဖြစ်လို့လဲသူကဘု து ကမှမထိခိုက်ဘူးဘု து ကမှမထိဘူးသူများကြိုးလည်းဖြစ်တယ်ကိုယ်ကြိုးလည်းဖြစ်တယ်ကိုယ်သူများလည်းမထိခိုက်ဘူးသူများတွေ့လည်းစိတ်ချမ်းသာကိုယ်တွေ့လည်းစိတ်ချမ်းသာဟုတ်လားအဖက်ဘက်ကအဲ့ဒါလို့ပြည့်စုံတာကိုတရားဓမ္မနော်ဓမ္မအဲ့ဒါလို့ဘာဖြစ်လို့လူတွေကိုစိတ်ချမ်းသာမှုပေးနိုင်တယ်လေလို့ဒီတရားဟာဒါကိုစဉ်းစားကြည့်ဖို့မလိုဘူးလားဘာဖြစ်လို့တရားဆိုတဲ့စကားကိုကြားလိုက်လို့ချင်းလူတွေစိတ်ချမ်းသာလေဘာလို့စိတ်ချမ်းသာတယ်ထင်တော့မသိပါဖရားပဲဘာပဲလားမသိပါဖရားပဲဒါပြင်ဘုန်းကြီးကသိအောင်ဘာလို့ပြောရမှာပေါ့သင်ပေးမယ်ဆိုတော့ကိုပုဂ္ဂရိနဲ့ကိုမိနေပြီဘုန်းကြီးကလည်းအဲ့တော့သင်ပေးမယ်ဆိုတော့ရှင်ဘာကြောင့်ဒီတရားဆိုတဲ့အတန်ကိုကြားရင်လူတိုင်းနှစ်သက်ရတယ်လို့ဆိုလို့ရှင်မှန်လို့ဘာဖြစ်လို့လဲမမှန်တာကိုဘယ်တော့မှနှစ်မနှစ်သက်ဘူးလူဟာအခြေခံအပြင်ဘာကိုပဲကြိုက်မှန်တာကြိုက်တယ်မမှန်တာယူအမှန်လို့ပါဆိုလို့မပြောဘူးမလုံနိုင်ဘူးယင်းတည်းကမတတ်တာလို့တော့အမှန်လို့ပြောရင်ပြောရမယ်ကိုကတော့ဘာဖြစ်လဲလက်မခံဘူးယင်းတည်းကလက်မခံဘူးဟုတ်လားဒါပဲလေတရားရဲ့ပထမဆုံးအခြေခံချက်ကဘာဖြစ်မှန်ရတရားရဲ့သဘောကဘာဖြစ်လဲမှန်ရမယ်နောက်ပြီးတော့ဒီတိရှင်းရလားကောင်းပြီမှန်တာကပါဠိလိုပြောတော့သစ္စာမှန်လားပါလဲဒါပြင်တရားဒီသစ္စာဆိုက်ရတရားဆိုတာဘာပြရမလဲဘုန်းကြီးဟောတဲ့စကလုံးတိုင်းစကလုံးတိုင်းဟာမှန်ရမှာပေါ့ဟုတ်လားတရားဓမ္မများနားတဲ့တရားမှန်တယ်များလည်းဘာပြရမလဲကြားတဲ့စကလုံးတိုင်းဟာလည်းဘာပြနေရမလဲမှန်တယ်ဟာမှန်တယ်ဟာမှန်တယ်ဟာပဲဖြစ်ရမယ်ဒီဘုန်းကြီးမဟုတ်ကဟုတ်ကလာပြောနေတယ်ဆိုရင်မမှန်လို့ပဲမှန်ရင်ဘယ်တော့မှအဲ့ဒီတန်တရားဒုဟမဝင်မှုစိတ်ဓာတ်ကျဉ်းနှက်သွားရမှာပေါ့မဟုတ်လားဒါဖြင့်ဘုန်းကြီးဒီနေရာကိုလာတာဟာမမှန်တာကိုပြောဖို့လာတာလားမှန်တာကိုပြောဖို့လားတရားဓမ္မများကလည်းမမှန်တာကိုနားဖို့လားလားမှန်တာကိုနားဖို့လားဒါဖြင့်ဘုန်းကြီးတို့တရားပွဲသည်သစ္စာဆိုင်မှာအကြိုက်တွေ့မယ်တရားပွဲသစ္စာဆိုင်မှာအကြိုက်တွေ့မယ်တရားပွဲဒီတော့ဘုန်းကြီးပြောသမျှစကားတွေကမှန်သလားမမှန်ဘူးလားလို့တရားဓမ္မများကစီစစ်ပါနော်ဘုန်းကြီးပြောချင်တိုင်းပြောလို့လည်းနားမထောင်နဲ့ဟုတ်လားမမှန်ဘူးထင်ချက်ချင်းကန့်ကွက်ဒီတဲမှာထားပြီးမကန့်ကွက်ရဲလို့ရှင်နောက်တနေ့စာရွက်ကလေးနဲ့ရေးပြီးရှင်မြဒီလိုဟောသွားတာမဟုတ်ဘူးတပည့်တော်ကဒီလိုယုံကြည်တယ်အဲ့တော့ဒါကိုရှင်းပါဒီလိုမေကွန်မေးပါဘုန်းကြီးတရားပွဲကမေကွန်မကြိုက်ရင်မေးနိုင်တယ်မသိရင်လည်းမေးနိုင်တယ်နော်တခြားဘုန်းကြီးတွေတော့ဒီလိုမေကွန်ပေးလားမပေးလားတော့မသိဘူးငါတို့ပြောတဲ့အတိုင်းမှနားတော်မင်းတို့ဘာမှပြောနေဆိုရဒါဘုန်းကြီးလုပ်တဲ့အလုပ်ဘုန်းကြီးကတော့နည်းနည်းမော်ဒန်ဘုန်းကြီးဖြစ်ဟုတ်လားခစ်ဘုန်းကြီးဖြစ်နေတော့တက္ကသိုလ်ကဆရာကလည်းလှုပ်လာတော့တက္ကသိုလ်မှာတော့ကိုပြောချင်တာပြောလို့မရအောင်အကြောင်းသားချက်ချင်းထားတန့်ွက်တာသူကဟုတ်လားဒီတော့ဘုန်းကြီးတို့မှာအကျင့်ပါနဲ့မကြိုက်မိကုန်းကိုအရင်ဖြေမယ်တရားကိုနောက်မှဟောမယ်ဒါမှဗုဒ္ဓဘာသာမြန်မာလူမျိုးတွေနဲ့ခစ်ကာလကလူငယ်တွေရဲ့ယဉ်ထဲမှာစွန့်ညောင်းတဲ့ပွဲဖြစ်နေတဲ့ဗုဒ္ဓဘာကိုတရားကိုဘာသာတရားဟာဘလောက်တည်းကောင်းလို့ဘလောက်တည်းမွန်မြလို့ဘလောက်တည်းသစ္စာဆိုင်တဲ့တရားလဲဆိုတာမသိဘဲနဲ့ဒွိဟတန်တရားဖြစ်နေတဲ့လူတွေရဲ့ယဉ်ထဲကတန်တရားစွန့်ညောင်းနေလဲပဲဘာလုပ်လို့ရဖယ်ထုတ်ပြလိုက်တဲ့ဒါတရားဟောရုံမဟုတ်ဘူးနော်ယဉ်ထဲကမယုံမကြည်နဲ့ဒုလောဒုလောဖြစ်နေတဲ့ဟာတွေကိုလည်းအကုန်လုံးမလုပ်ပြဖယ်ထုတ်ပြရမယ်ဒါမှဒီတရားပေါ်မှာယုံယုံကြည်ရင်နဲ့ကိုကိုစားစားလုပ်မှာပေါ့ဟုတ်ပလားအဲ့ဒါလည်းပဲဘုန်းကြီးကခွင့်ပြေးပါလေမေးချင်တာမေးလို့ရတယ်နော်ဒါပဲမေးကုန်းကတခုရေးထားတဲ့စာကစာသုံးမျက်နာတော့မလုပ်နဲ့တူတူလေးနဲ့လိုရင်းမေးပါဟုတ်လားအဲ့စာတွေဖတ်နေရင်အချိန်ကုန်သွားမှာပေါ့နော်အချိန်နဲ့လှုပ်ပြီးလောက်ရတာဖြစ်လို့အဲ့တော့ဒီနေရာမှာကဲသစ္စာဆိုင်အောင်ဟောမယ်ဆိုတဲ့အခါကျတော့ပထမဆုံးအချက်ကဘုန်းကြီးတို့ဒကာကြီးတို့ဒကာမကြီးတို့အခုဘယ်ဘဝရောက်မှန်ရလားမှန်တယ်နော် ဘယ်ဘွားရောက်လဲလို့ပြောရင်ဘယ်သူမှတပည့်တော်တိရစ္ဆာန်ဘွားရောက်တယ်လို့မပြေဘူးဘယ်လိုပဲပြေမှာလဲလူဘွားရောက်နေပါတယ်ဗျာ